သမရဦးသိန်းစိန်ရဲ့နိုင်ငံရေးအကြံပေးအဖွဲ့ဝင်တွေအနေနဲ့မကြသေးခင်ကပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလာပြီးတော့နိုင်ငံတကာတန်တမန်တွေအမေရိကန်ကြီးတဲ့အရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့အာဆီယံအဖွဲ့ဝင်တွေကဒီမြန်မာနိုင်ငံဆိုင်ရာလွှတ်တော်ကော်မတီဝင်တွေနဲ့လည်းအင်ဒိုနီးရှားနိုင်ငံမှာတွားရောက်တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့ဘလောက်အတိုင်းအတာအထိကျယ်ပြန့်တဲ့အကြံပြုမှုတွေလှုပ်လာနိုင်မလဲဆိုတာကတော့မသိနိုင်သေးပါဘူးမြန်မာနိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့ VOA မြန်မာပိုင်းအစီအစဉ် Editor ဒေါခင်စိုးဝင်းနဲ့တွေ့ဆုံခဲ့တဲ့သမရရဲ့နိုင်ငံရေးအကြံပေးအဖွဲ့ဝင်တဦးဖြစ်သူဒေါက်တာနေစင်လက်ကတော့သူယူဆတဲ့နိုင်ငံရေးအကြံပေးတယောက်ရဲ့အခန်းကဏ္ဍကိုသူကအခုလိုရှင်းပြပါဗျာ
ဆိုတော့ကျွန်တော်တာဝန်ထမ်းဆောင်တဲ့အချိန်မှာတကယ့်real changes ကိုသွားနိုင်သလားမသွားနိုင်သလားဆိုတော့တိုင်းရင်းလို့ရတဲ့ပေတာလေးတွေရှိတယ်။တာမအဖြစ်ပေါ့ဗျာဟာလား American သမ္မတတယောက်ကသူ့အကြံပေးကိုသူခန့်တဲ့အခါမှာတစုံတရာသူနဲ့နှိစက်တဲ့သူကိုသူခန့်တယ်ပေါ့။နော်။မှကျွန်တော်တို့ဆိုလို့ရှိရင်ကျွန်တော်ဆိုလို့ရှိရင်အထူးသဖြင့်ပေါ့သမ္မတကြီးနဲ့ဟာလားတာဝန်ထမ်းဆောင်တုန်းကတစ်ချိန်တစ်ခါမှကျွန်တော်တို့မတွေ့ခဲ့ဘူးဘူး။စကားလည်းကျွန်တော်မပြောခဲ့ဘူးဘူး။ဆိုတော့မသိတဲ့လူတယောက်ကိုသူခန့်တယ်ဆိုတဲ့အခါကတော့တော်တော်လွတ်လပ်တဲ့သဘောတရားတစ်ခုကိုကျွန်တော်တွေ့ရတယ်ပေါ့နောက်တစ်ခါကျွန်တော်တို့စပြီးတော့နေပြီးတော့သတင်းပို့တယ်ပေါ့နော်ပို့ပြီးတော့သမရာကြီး briefing ကိုကျွန်တော်ခံယူတဲ့ချိန်မှာကျွန်တော်တို့ကန့်တချက်လုံးဝမထားပြီးဟုတ်လားဘယ်လိုဖြေပါဘယ်လိုမဖြေပါနဲ့ကိုလိုချင်တဲ့ပုံစံကိုကျွန်တော်တို့ form မလုပ်ဘူးပေါ့ဆိုတော့အဲ့ဒီမှာတည်းကကျွန်တော်တို့ကနည်းနည်းတော့သတိထားမိတယ်ဟုတ်လားဟိုလွတ်လွတ်လပ်လပ်ရှိပါလားဟုတ်လားတကယ်ကိုဟိုအပြောင်းလဲတရားကိုကျွန်တော်တို့ရှေ့ရှုနေပါလားဆိုတော့ကျွန်တော်သိတယ်ပေါ့နောက်ပိုင်းမှာလည်းကျွန်တော်တို့အကြံဉာဏ်ပြီးတဲ့အခါမှာလည်းဟာလာဘယ်အကြံဉာဏ်မျိုးတော့ကြိုက်တယ်ဘယ်အကြံဉာဏ်မျိုးမကြိုက်ဘူးဆိုတာမျိုးလည်းကျွန်တော်မရှိဘူးနောက်တစ်ခါကျွန်တော်တို့ပြီးတဲ့အကြံဉာဏ်တွေကအရင်လူပေါ့နော်ဟိုးဒါတချို့နိုင်ငံတွေလိုဟာလာအရင်စနစ်ဟောင်းတွေလိုပေါ့နော်ဟာလာအကြံပေးထားမယ်ပြီးတဲ့အကြံဉာဏ်ကယူချင်မှလည်းယူမယ်ဆိုတဲ့ပုံစံမျိုးလည်းမရှိဘူးအဲ့တော့ကျွန်တော်တို့အလုပ်များလားမများလားကိုတိုင်းတာလို့ရှိရင်ကိုဟာလာအကြံပေးတယောက်ရဲ့အကြံပေးမှုကိုသမရာကြီးက appreciation တကယ်ရှိမရှိပြောလို့ရတယ်ကျွန်တော်တို့အလုပ်နေတယ်ဆိုရင်ဒါရှင်းတယ်ပေါ့ဟိုသဘောလောက်ထားတဲ့အကြံပေးဖြစ်မှာပေါ့ကျွန်တော်တို့ဒီနေ့အလုပ်တော်တော်များတယ်ပြီးတဲ့အကြံဉာဏ်တွေဆိုလို့ရှိရင်လည်းတော်တော်များများကိုတလေးတစားဖတ်တယ်သို့တော်လည်းဟို perspective view ကြည့်မယ်ဆိုလို့ရှိရင်တော့လည်းကျွန်တော်တို့ကရှုထောင့်တစ်ခုကကြည့်တာပေါ့နော်နိုင်ငံတော်ရဲ့အမြင့်ဆုံးတာဝန်ထမ်းဆောင်တဲ့သမရာတယောက်အနေနဲ့ကြောက်လည်းကျွန်တော်တို့ရဲ့ပို့ပြီးတော့ balance perspective ပေါ့နော်ဒါကနေသူပြန်ကြည့်တာပေါ့ဆိုတော့အကျံပြင်းပေါ့နော်ဟာလာကျွန်တော်တို့ဟာလာ10ခုလောက်အကြံညာပေးတဲ့အချိန်မှာဟာလာတစ်ခုလောက်ပဲကျွန်တော်တို့ကအကောင့်တွေဖော်တယ်ဟာလာ9ခုလောက်ကအကောင့်တွေမဖော်ဘူးဆိုရင်တော့ကျွန်တော်နှစ်မျိုးတွေ့လို့ရတာပေါ့ကျွန်တော်တို့ပေးတဲ့အကြံညာကအစ်မမီလို့လားသို့မဟုတ်ရင်ပြုပြင်ပြောင်းလဲမှုကိုတကယ်မသွားကျင်လို့လားဒီနှစ်ခုကျွန်တော်တို့ပြောလို့ရတာပေါ့ဒီနေ့ကျွန်တော်တို့ပေးလိုက်တဲ့အကြံညာတွေနဲ့ဟာလာသမ္မတကြီးရဲ့ပြုပြင်ပြောင်းလဲလို့တဲ့စိတ်ပေါ့နော်သူ့ရဲ့ political will နဲ့ဟိုနည်းနည်းလေးတိုက်ဆိုင်သွားတဲ့အခါကျတော့အကောင့်ထဲပေါ်တဲ့ရာခိုင်နှုန်းကတော်လေးမြင့်ပါတယ်ဒိတ်တစ်ချက်ကိုကြည့်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့အနေနဲ့ကပြုပြင်ပြောင်းလဲရေးပေါ့နော်အနှစ်သာရတကယ်ရှိတဲ့ပြုပြင်ပြောင်းလဲရေးကိုတကယ်သွားနေပြီဆိုတော့ကျွန်တော်ခံမှန်းလို့ရတာပေါ့
ဟိုကိုကျော်မူကြီးတန်းရွှေအနေနဲ့ရောအခုဒီလက်ရှိမှာဟိုသမရာကြီးဦးသိန်းစိန်ကိုသူအကြံပေးတာတွေရှိပါသေးလားရှိ
အဲ့ဒါကြတော့ကျွန်တော်တို့နေကလက်လှမ်းနည်းနည်းမမီတော့ဘူးဗျမမီတော့ဘူးဆိုတော့ဟိုတချိန်တုန်းကတော့သူကလည်းဟာလာနိုင်ငံရဲ့ခေါင်းဆောင်တူဖြစ်တဲ့အတွက်ကြောင့်မလို့အနေငယ်ကာရဝတရားတော့ရှိကောင်းရှိနေလိမ့်မယ်ပေါ့လေဟိုသို့တော်လည်းကျွန်တော်တို့တွက်ကြည့်လို့ရတာကဟိုဒေါ်ဆန်းစုကြည့်လို့ပေါ့နော်ဟိုသူမျိုးနဲ့တွေ့နိုင်ဆုံနိုင်တဲ့ဆိုတဲ့အနေထားကိုကြည့်ရင်ကိုပဲကျွန်တော်ထင်ပါတယ်တော်တော်ကိုသူမှလို့လို့လက်လက်ကိုလို့လို့ရတဲ့သဘောဆိုတော့ကျွန်တော်တွေ့လို့ရပါတယ်